ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့စွန်တောက်ကြာနေညာပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်မှုတချို့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေချိန်နေဆက်မြို့ဖြစ်တဲ့မူဆယ်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအခြေအနေကိုတင်ပြသွားမှာပါ။မူဆယ်မြို့အပြင်ဘက်စစ်မှုဆောင်မှာဇူလိုင်30ရက်တောက်ကြာနေည8နာရီအချိန်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတန်းတွေကြားခဲ့ရပြီးဘယ်လက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့မူဆယ်မြို့ကန်တူဦးကပြောပါတယ
်။တစ်တာကတော့လက်နက်ကြီးတွေနဲ့ရောကျွန်တော်ပြစ်နေတာတောက်လျှောက်ကြားနေရတယ်။တစ်တာကသူဖြစ်တဲ့ချင်းတဲ့သူတက်ကြည့်ကြပါဦးနော်။နိုင်ဘော့25မြေအဲ့ဒါပဲရှိနေတာ။ဒီနေရာကမူဆယ်ကျွန်တော်မြို့ရဲ့ဘာလဲစက်မှုပေါ့။အဲ့ဒီပဲချမ်းတော့အဲ့ဒီဘောက်ကြားနေကြ။အဲ့ဒီချမ်းတော့မပြစ်နေရတာ။အဲ့ဒီစက်မှုပြောဟောမှဆိုရင်ကျွန်တော်ဒီ GIA နဲ့ဒီနယ်လေသူရဲ့စတကျုပ်နေမျိုးပေါ့အဲဒီတက္ကသိုလ်နေတာမှဖြစ်ပေါ်ကြမျိုးနဲ့တော့တားကတ်နေပါဘူးနော်အဲ Trust Command ဒီကအဲ့ဒါအဲ့ဒါ CIA နဲ့ဖြစ်ဖို့ကြိုးများတယ်က
ြမျိုးကံပြောသွားသလို KIA ကချင်လက်နက်ကင်တပ်ဖွဲ့နဲ့ဖြစ်ပွားတဲ့တိုက်ပွဲဟုတ်မဟုတ်သိရအောင် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးအခုပြစ်ခတ်မှုဖြစ်တဲ့နေရာနဲ့တိတ်မဝေးတဲ့ဒေသဟာကချင် KIAတောင်ပလောင် TNL တိုင်းသားလက်နက်ကင်တွေထိန်းချုပ်ရာဒေသလဲဖြစ်တယ်လို့ပြောထားတာကြောင့် TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာအိုက်ကျော်ကို VOA ကဆက်သွယ်မေးမြန်းရမှာသူတို့တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တာမဟုတ်ဘူးလို့ရှင်းပြပါတယ
်။အပြစ်ဒီကျွန်တော်ဖွဲ့ရတာတပ်ဖွဲ့ဖြစ်ပေါ်မှုလို့မရှိဘူး။အဲကျွန်တော်ဒီဆောင်တီးရတာဒီမူဆယ်မြို့ရဲ့ဒီကစမှုဆောင်ဟိုဘက်ကနော်ဒီဆိုဟိုဘက်ဒီမမိုင်းရွာနဲ့ဒီရတာ။အ
ဲ့နာကအစိုးရတက်နဲ့နှီးတာလားဘလို့သဘောပါလဲပုံမူ
အဲအမှားတော့အစိုးရတက်တာမရှိဘူးသူကဒီကခရမ်းရတော့တော့ရည်စခန်းတွေအဲ့လိုမျိုးခြားတာရှိရပြည်သူစစ်တွေပုံမှန်ဒီကျင်းစခန်းပုံစံအဲ့လိုမျိုးရှိ
ပြည်သူစစ်နဲ့အစိုးရတက်နဲ့ပေါင်းပြီးတော့ကျင်းစခန်းခြားတယ်အဲ့လိုလား
အဲကျင်းစခန်းပုံစံအဲ့လိုပုံစံမျိုးပဲ
ဘယ်ဖွဲ့တွေဖြစ်တိုင်းတယ်လို့သုံးသပ်လို့ရလဲပုံမူတို
့အဲဖြစ်သဘောဟာကျတော့မူဆယ်မာရခန်းအဲ့လိုမျိုးဖြစ်ကမှုရောဖြစ်တယ်ဘောနဘယ်ဖွဲ့စလားဆိုတော့ခဲ့တယ်
လူအသေးပြောက်ပါညာကြားရသေးလား
အဲမကြားရဘူးခင်ဗျာ
မူဆယ်မြို့ကပြစ်ခတ်မှုသတင်းနဲ့ပတ်သက်လို့မြန်မာဆရာနာပိုင်းဒီဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူးဒါပေမဲ့တောက်ကြနေတရက်ထဲမှာပဲ KIA ကချင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမိုးကောင်းနဲ့ကာမိုင်းမြို့ကြားလီဒိုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA က VOA ကိုအတည်ပြုပြောကြားထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြသူတွေကလက်နက်ကင်ဆန့်ကျင်တာတွေတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းတကြောပြန်ပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ